Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့တနင်္လာနေ့စီစဉ်တွေကိုတာဝန်ယူသိဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားရဲ့ခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစီအဝေးခေါ်ယူဖို့ရှိနေပါတယ်။နိုင်ငံပေါင်း150လောက်ကကွန်ပျူတာတွေရင်ဆိုင်နေရတဲ့ကမ္ဘာတစ်လွှာစိုက်ဖာတိုက်ခိုက်ခံရမှာဆိုရင်ရုံးလုပ်ငန်းတွေပြန်လည်စတင်တဲ့ဒီကနေ့တနင်္လာနေ့မှာနောက်ထပ်ပိုများလာနိုင်တဲ့အနေအထားရှိနေပါတယ်။မြန်မာနိုင်ငံတွင်ပြည်ပခန့်ဒေသတွေမှာအကူအညီပေးရအဖွဲ့တွေကိုယ်တိုင်ကိုကြဝင်ရောက်ကူညီခွင့်ပေးဖို့ EU မဟာမင်းကြီးကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ကရင်ပြည်နယ်ရင်းအခြေခံကြတဲ့စီးပွားရေးလုပ်ငန်းတွေအခက်အခဲမရှိလုပ်ကိုင်နိုင်ဖို့ကုန်သည်စက်မှုအတင်းချုပ်ကဘာတွေလှုပ်ဆောင်နေပါသလဲ
ဒီလိုပြည်ပခန့်ဖြစ်နေတဲ့စီးပွားရေးလုပ်ငန်းတွေအခြေခံလုံးဝတကယ်ကြတဲ့အယူပို့ဆောင်ရေးလိုခံလာမျိုးမှာ
ကုန်သည်စက်မှုအတင်းချုပ်ပြည်သူဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်ရှပ်ပြည်နယ်တောင်ပိုင်းမောက်မဲမြို့နယ်အတွင်းကပအိုးချေးရွာနေရွာမှာအပြည့်ရရှမ်းတပ်ဖွဲ့ကလူသစ်ကောက်ယူစုဆောင်နေလို့ရွာသားတွေထွက်ပြေးနေရတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မှာတော့လွတ်လပ်တဲ့ပြည်နယ်အတွက်တိုက်ပွဲဝင်နေတဲ့တူရကီနိုင်ငံထက်က PKK တပ်ဖွဲ့နဲ့ဆက်ဆံမှုရှိတဲ့ဆီးရီးယားထက်ကကတ်တပ်ဖွဲ့အပေါ်အမေရိကန်ရဲ့ရက်တင်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့တူရကီသမ္မတရဲ့အမေရိကန်လက်ပတ်ခီးစဉ်အကြောင်းကိုလည်းသတင်းတွေပြီးမှဆက်လိုက်တင်ပြသွားဖို့ရှိပါတယ်။ခုတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမှတ်သိထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစီအဝေးကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဖူးတဲ့ဒုံးကျည်အမျိုးအစားအစ်တမျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကတော့အဆင့်နှစ်ဆင့်ပောက်ကွဲနိုင်ပြီးကီလိုမီတာ4500လောက်အထိပြန်တန်းနိုင်လောက်တယ်လို့လည်းရည်ညွှန်းပြောဆိုနေကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်ပဲတောင်ကိုရီးယားဘက်ကကမ္ဘာနဲ့ဆက်ဆံရေးပိုးပြီးခိုင်မာအောင်ဆောင်ရွက်တဲ့အနေနဲ့တမရမွန်ချေအင်းကအထူးကိုယ်စားလှယ်တွေကိုကမ္ဘာတစ်လွှာဆီးလွတ်နေပါတယ်။အစိုးရတည့်ရဲ့မူဝါဒတွေကိုရှင်းလင်းတင်ပြပြီးအမြင့်ချင်းဖလှယ်နိုင်ရေးအထူးကိုယ်စားလှယ်တွေကဆောင်ရွက်ကြမှာပါ။အမေရိကန်ဆိုင်ရာတောင်ကိုရီးယားသံအမတ်ကြီးဟာဟွန်ဆုခွန်ကအမေရိကန်ကိုလာရောက်မှာဖြစ်ပြီးဝန်ကြီးချုပ်ဟောင်လီဟေချန်ကိုတော့တရုတ်နိုင်ငံကိုဆေးလွတ်ချပါတယ်။လက်ရှိအနာရဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်နှစ်ဦးတို့ကတော့ဂျပန်နဲ့ရုရှားကိုသွားရောက်မှာဖြစ်ပြီးတမရရဲ့စီးပွားရေးမူဝါဒရေးရာအကြံပေးတဦးကတော့ဂျာမနီကိုသွားမှာဖြစ်ပါတယ်။အခြေစားနျူကလ িয়ার ထိပ်ဖို့တဲဆောင်နိုင်စွမ်းကိုဆန့်သက်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအသစ်တီထွင်လိုက်တဲ့တာလတ်ပြင်းနဲ့တာဝဲပြေချာဒုံးကျည်တစ်စင်းကိုကောင်းဆောင်ကင်းကျုံဦးရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်ဆန့်သက်နိုင်ခဲ့တယ်လို့လဲဒီကနေ့တနင်္လာနေ့အစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောဆိုပါတယ်အခုဆန့်သက်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်ကတော့2117ကီလိုမီတာထိမြင့်နိုင်သမျှမြင့်အောင်ပြစ်လွတ်လိုက်တာကြောင့်အိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကပြောဆိုသွားပါတယ်ရှင်
။ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း150ကျော်မှာပြီးခဲ့တဲ့ရက်ပိုင်းကစလို့ကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရက်အတွင်းလုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်သစ် update မလုပ်ထားနိုင်တာကြောင့်ရုံးလုပ်တွေပြန်ဆမဲ့ဒီကနေ့တနင်္လာနေ့မှာလဲဒီတိုက်ခိုက်မှုကပိုပြီးဆက်လက်ဖြစ်ပွားဖွယ်ရှိနေပါတယ်။ransomware ခေါ်ငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှာကအဖွဲ့အစည်းအနည်းဆုံး3000ကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောပါတယ်ကွန်ပျူတာစနစ် OS ကို update လုပ်ထားနိုင်တဲ့ကိုပိုင်သုံးကွန်ပျူတာတွေအတွက်ထိခိုက်နိုင်မှုမရှိပေမဲ့ကုမ္ပဏီတွေနဲ့အစိုးရသုံးရုံးကွန်ပျူတာတွေမှာတော့လုံခြုံရေးစနစ်ကိုတိုးမြှင့်ထားဖို့လိုကြောင်းကွန်ပျူတာစနစ်ကျွမ်းကျင်သူတွေကပြောပါတယ်ကွန်ပျူတာဖိုင်ကိုဖွင့်မရအောင် ransomware နဲ့တိုက်ခိုက်ခံရသူဟာသူ့ကွန်ပျူတာတွေကအချက်လက်တွေပြန်ရဖို့ဆိုရင် Bitcoin ငွေပေးစနစ်ကတစ်ဆင့် American Dollar 300ပေးရမှာဖြစ်ပါတယ်။ WannaCry လို့အမည်ပေးထားတဲ့ငွေညှစ်ကွန်ပျူတာဗိုင်းရပ်စ်ကိုတီထွင်သူတွေကတော့ဒီဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရသူတွေအနေနဲ့တောင်းထားတဲ့ငွေကို3ရက်အတွင်းပေးဖို့ပြက်ခွက်ခဲ့ရင်နှစ်ဆပေးပြီးရွေးရမယ်လို့ပြောထားပါတယ်
။ Israel နိုင်ငံ Tel Aviv ကအမေရိကန်တပ်ရုံးကို Jerusalem ကိုပြောင်းရွှေ့လိုက်ရင်အရှိလေပိုင်းငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာတက်ရောက်မှုရှိလာမယ်အရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ကအစိုးရစိတ်ရှိနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုပါတယ်။ ဆွေးနွေးပွဲမှာပါဝင်ကြသူတွေကဒီအချက်ကိုထပ်ပြီးပြောကြမှာပါ။ Israel ရဲ့ရှုမြင်ချက်ကငြိမ်းချမ်းရေးဖော်ဆောင်မှုမှာအထောက်အကူဖြစ်သလား။ဒါမှမဟုတ်လည်းအနှောင့်အတားတစ်ခုဖြစ်နေသလားဆိုတာကိုပြောမှာကတော့သေချာသလောက်ရှိပါတယ်လို့နိုင်ငံခြားရေးဝန်ကြီးဒေလာဆန်က NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောဆိုတာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကချက်ချင်းဆိုသလိုတုံ့ပြန်ပါတယ်။အမေရိကန်တန်ယုံကိုဂျေရုဆလမ်ကိုပြောင်းလာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပါတယ်။ဒီလိုပြောင်းရွှေ့လိုက်တာကြောင့်တမိုင်းကြောင်းအရာမှားယွင်းနေတာကိုတက်မှတ်ပေးတယ်လို့ဖြစ်စေပြီးဂျေရုဆလမ်ဟာအစ္စရေးရဲ့မြို့တော်မဟုတ်ပါဘူးလို့ပါလက်စတိုင်းတွေယုံကြည်အောင်ပြောဆိုနေတာတွေလည်းအဆုံးသတ်သွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အစ္စရေးကဂျေရုဆလမ်ကို1969ခုနှစ်မှာသိမ်းယူခဲ့တာဖြစ်ပြီးเยรูซาเล็มတစ်ခုလုံးကိုသူ့ရဲ့မြို့တော်အဖြစ်ဖော်ညွှန်းတာဖြစ်ပါတယ်။နောက်နိုင်ငံတကာတန်ယုံတွေကိုလည်းเยรูซาเล็มကိုရွှေ့ချဖို့တိုက်တွန်းနေကြတာလည်းကြားခဲ့ပါပြီ။ပါလက်စတိုင်းတို့ကတော့အနာဂတ်နိုင်ငံတည်ထောင်တာမှာမြို့တော်အဖြစ်နဲ့အရှိတ်เยรูซาเล็มကိုလိုချင်တာဖြစ်ပါတယ်။အစ္စရေးရဲ့မဟာမိတ်တွေကလည်းသူတို့တန်ယုံတွေကိုเยรูซาเล็มကိုမရွှေ့ချင်ကြပါဘူး။အမေရိကန်သမ္မတထရန့်ကအမေရိကန်တန်ယုံကိုရွှေ့ပြောင်းဖို့ရွေးကောက်ပွဲမဲဆွယ်ကတိပေးခဲ့တာပါ။ဒါပေမဲ့ဒီကတိကဝတ်ကိုအကောင့်ထည့်ဖို့ရဖြစ်ဖြစ်မြောက်မြောက်လှုပ်လာတာမရှိသေးပါဘူး။ဒီသတင်းပတ်နှောင်းပိုင်းသမ္မတထရန့်ရဲ့ပထမဆုံးပြပခီးစဉ်အတွင်းမှာတော့ Israel Palestine ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်
။ Iran နိုင်ငံနဲ့နေဆက်အနီး Syria နိုင်ငံဘက်ချမ်းမှာဒီကနေ့တနင်္လာနေ့၄ကြောင်းတိုက်ခိုက်မှုအတွင်း23ဦးသေဆုံးရတယ်လို့ Syria အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။သမ္မတဘာရှာအယ်အာဆတ်ရဲ့အစိုးရတပ်နဲ့သူ့မဟာမိတ်တပ်တွေကစီးရီးယားမြို့တော်ဒမတ်စကတ်ကိုပြန်လည်ထိန်းချုပ်နိုင်ဖို့ပိတ်ဆို့ထိုးစစ်ဆင်လာတာကြောင့်စီးရီးယားသဘုံနဲ့သူတို့မိသားစုဝင်အနည်းဆုံး 1,500 လောက်ဟာသဘုံတွေကာလကြာရှည်ထိန်းချုပ်ထားတဲ့ဒမတ်စကတ်မြို့ပြင်ကနေရာတစ်ခုကိုတနင်္ဂနွေနေ့ကဆွန့်ခွာထွက်ပြေးခဲ့ရပါတယ်။အစိုးရတပ်ရဲ့ဒီထိုးစစ်ဟာ9နှစ်အတွင်းပထမဆုံးကြိမ်ဖြစ်ပါတယ်။ကာဗွန်ဆိုတဲ့အရတ်ဒေသကိုအစိုးရတပ်ကဝင်သိမ်းပြီးတိုက်မကြခင်တဘုံနေနဲ့သူတို့မိသားစုဝင်တွေကအဲ့ဒီဒေသနဲ့တိတ်မဝေးတဲ့အခြားနေရာနှစ်ခုကိုပြောင်းပြေးတာဖြစ်တယ်လို့အစိုးရပိုင်သတင်းဌာနနဲ့မျက်မြင်တွေကပြောပါတယ်အခုလိုဘေးလွယာကိုပြောင်းရွှေ့သွားနိုင်ဖို့အစိုးရကစနေနေ့ညပိုင်းမှာကြေညာထားခဲ့တာပါဆီးရီးယားအစိုးရနဲ့သူ့မဟာမိတ်ရုရှားလေယာဉ်တွေကသတင်းပတ်အတော်ကြားလေကြောင်းဘုံးကျဲတိုက်ခိုက်မှုတွေအဆုံးသတ်ဖို့ပြောနေတဲ့တစ်ချိန်တည်းမှာပဲတဘုံတွေကိုလည်းတူရကီနဇန်နာကသူတို့ထိန်းချုပ်ထားတဲ့အခြားပိုင်နယ်ကိုထဲကိုလုံးကြုံစိတ်ကြစွာထွက်သွားခွင့်ပေးမယ်လို့အစိုးရဘက်ကသဘောတူထားခဲ့တာဖြစ်ပါတယ်မြို့တော်ဒမတ်စကတ်နားမှာတိုက်ပွဲတွေပြင်းထန်နေသလိုစီးရီးယားမြောက်ပိုင်း ISD ထိန်းချုပ်ထားတဲ့ရာကာမြို့ပြင်မှာလည်းကတ်ဒီခေါင်းဆောင်တဲ့စီးရီးယားတပ်တွေက IS တပ်တွေနဲ့တိုက်ပွဲပြင်းထန်နေပါတယ်
ရွေးဝေးကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရွေးဝေးမြန်မာပိုင်းစီစဉ်ကတနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေမှာအကူအညီပေးရအဖွဲ့အစည်းတွေပိုပြီးလွတ်လွတ်လပ်လပ်ဝင်ရောက်ကူညီခွင့်ပေးဖို့ဥရောပသမ္မဂ EU ကတောင်းဆိုလိုက်ပြီးအကူအညီလိုအပ်နေသူတွေအတွက် EU ဘက်ကထောက်ပံ့မယ်လို့လည်းအခိုင်အမာပြောဆိုလိုက်ပါတယ်။ဥရောပသမ္မဂရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးနဲ့ပဋိပက္ခဖြည့်ရှင်ရေးဆိုင်ရာမဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုက်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေမှာပြောဆိုတာဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပေးဖို့လိုအပ်နေတယ်လို့ရခိုင်ပြည်နယ်ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ EU မဟာမင်းကြီးကပြောပါတယ်။အာဟာရမပြည့်ဝမှုစိုးစိုးဝါးဝါဖြစ်နေတာကိုမျက်မြင်တွေ့ခဲ့တယ်လို့လည်းသူကပြောဆိုပြီးတရားမှုရှိနေတဲ့လူမှုအတိုင်းဝန်အလုံးကိုအကူအညီပေးရအဖွဲ့အစည်းတွေကမြန်မြန်ဆန်ဆန်နဲ့အပြည့်အဝအကူအညီပေးနိုင်အောင်ဝင်ရောက်လုပ်ကင်ခွင့်ရဖို့လိုအပ်တယ်လို့ပြောဆိုပါတယ်။အထူးသဖြင့်တော့အိုးအိမ်ဆွန့်ခွာရွှေ့ပြောင်းနေရတဲ့ရိုဟင်ဂျာတွေကိုအကူအညီပေးဖို့သူတို့ရဲ့အသက်မွေးဝမ်းကြောင်းအတွက်ထောက်ပံ့ပေးဖို့အရေးကြီးတယ်လို့ EU မဟာမင်းကြီးကကြေညာချက်မှာပြောဆိုပါတယ်။မြန်မာပြည်သူ9သိန်းကျော်တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေပြီးဒီတဲက2,200ကျော်တို့ဟာအိုးအိမ်ဆုံးခါရွှေ့ပြောင်းနေကြရသူတွေလို့လည်း EU ရဲ့ကြေညာချက်ကပြောဆိုပါတယ် EU ရဲ့ထောက်ပံ့ရေးစုစုပေါင်းယူရို12သန်းထပ်ပေးမယ်အထက်ယူရို9သန်းကျော်ကိုတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တို့ကပဋိပက္ခဒေသတွေကလူထုအတွက်လူသားချင်းစာနာထောက်ထားမှုဆရာအကူအညီတွေဓာတ်ရိုက်ပေးသွားမှာဖြစ်ပြီးတဘာဝဘေးနံကာကွယ်ရေးအတွက်တော့ယူရို3သန်းရန်ပုံငွေပေးမှာဖြစ်ပါတယ် 1994ခုနှစ်ကစလို့ဥရောပကော်မရှင်ကမြန်မာနိုင်ငံကိုငွေကြေးထောက်ကူနေတာဖြစ်ပြီးစုစုပေါင်းယူရို229တန်ထောက်ပံ့ပေးပြီးဖြစ်ပါတယ်ရှင
်။ပြည်တွင်းလုပ်ငန်းတွေကိုပြည်ပရှင်ပြိုင်မှုကနေကာကွယ်ရေးမူဝါဒကိုပယ်ချကြောင်းတရုတ်သမ္မတရှီချင်းပင်ကပြောဆိုလိုက်ပါတယ်။ကမ္ဘာခေါင်းဆောင်30နီးပါးတက်ရောက်နေတဲ့ဘေကျင်းမြို့တော်ကခေတ်သစ်ပိုလန်မှညီလာခံရဲ့ဒုတိယမြောက်နေ့နဲ့အပိတ်နေ့မှာဒီကနေ့မှာပဲသမ္မတရှီကအဲ့လိုပြောဆိုလိုက်တာပါ။ဗဏ္ဍာရေးငွေကြေးဆိုင်ရာကိစ္စရပ်နဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အကြောင်းအရာအတော်များများမှာအာရှနဲ့ဥရောပနိုင်ငံတွေအနီးကပူးပေါင်းဆောင်ရွက်သွားနိုင်မယ့်အစီအစဉ်တွေကိုတရုတ်သမ္မတရှီကျင်ပင်ကဒီကနေ့ကြေညာသွားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံကနှီးနှောဖလှယ်ပွဲကျင်းပနေတဲ့ဒီကနေ့မှာသမ္မတရှီကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။နေ့ကြာဒီဆွေးနွေးပွဲကိုနိုင်ငံတော်တမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။စိတ်ကန်းနေလန်ဒရာတွေနဲ့အခြားအခြေခံအဆောက်အုံအများပြားမှာရင်းနှီးမြှုပ်နှံမှုတွေနဲ့အာရှအာဖရိကဥရောပဒေသတလျှောက်ချိတ်ဆက်ကုန်သွယ်မဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းကိုတရုတ်အစိုးရကဥဆောင်ကြိုးပမ်းနေတာဖြစ်ပါတယ်။ဒီဒေသကြီးတွေမှာတရားဥပဒေစိုးမိုးမှုရှိစေဖို့အဂတိလိုက်စားမှုကင်းစေဖို့နဲ့စီဝါရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ဖို့မျှော်လင့်ကြောင်းလဲသမ္မတရှီကပြောပါတယ်ဒီလိုဖြစ်လာဖို့ကြိုးပမ်းမှုတွေလောလောဆယ်အစာပြိုးအဆင့်သာရှိသေးပြီးစိန်ခေါ်မှုတွေလည်းရှိနိုင်တယ်လို့သမ္မတရှီကပြောပါတယ
်အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကယာရုကဖေရှားလိုက်ပြီးတဲ့နောက် FBI ညွှန်ကြားရေးမှူးတစ်ကိုရှာဖွေနေပါတယ်အစိုးရအဖွဲ့ကအပြန်အကြေကဲရာထူးအတွက်ရာထားသူအ ਨੇ ဆုံး၈ဦးတို့နဲ့တွေ့ဆုံမေးမြန်းပြီးဖြစ်တယ်လို့သမ္မတထရန့်ကလည်းသူ့ရဲ့ပထမဆုံးပြပခီးစဉ်ဆမဲ့တောက်ကြနဲ့မတိုက်ခင်ဆုံးဖြတ်ချက်ကြလာနိုင်တယ်လို့ပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှူးသစ်ရွေးချယ်မှုလုပ်ငန်းစဉ်မြန်မြန်ပြီးသွားမှာပါလို့လည်းသမ္မတကပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှုကိုထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတထရန့်နဲ့ပါတီကြီးနှစ်ရဲ့စလုံးကဝိုင်းရင်လွှတ်တော်အမှတ်တွေကြားထိတ်တိုက်တွေ့နေစေဖြစ်ပါတယ်။ FBI အကြေကဲကိုထုတ်လိုက်တဲ့အပေါ်အင်ဂျီရောဘက်ကရှင်းလင်းချက်ပြောင်းသွားတာအပါအဝင်FBI အကြေကဲဟောင်းကိုမီအနေနဲ့မီဒီယာတွေကိုပြောဆိုမှုရိုးတိုးရိပ်တဲ့သတိပေးတဲ့ပုံစံမျိုးသမ္မတထရန့်ကတွစ်တာမှာရေးသားခဲ့တာမှာယာရုကဖယ်ရှားခံရတဲ့ FBI အကြေကဲအနေနဲ့သူနဲ့ဆွေးနွေးမှုအတန်ဖိုင်မရှိဖို့ပိုပြီးမျှော်လင့်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင
်တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမှတ်သင်ရထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ကရင်ပြည်နယ်ရင်းမှာငြိမ်းချမ်းရေးမရှိရင်အခြေခံကျတဲ့စီးပွားရေးလုပ်ငန်းတွေကအစအခက်အခဲတွေတွေ့နေတဲ့အတွက်ကုံသေးဆက်မှုအတင်းချုပ်ဒေတာခံပုဂ္ဂလိကလုပ်ငန်းရှင်များနဲ့ပြည်내အစိုးရတို့ကမေလ14ရက်နေ့ကကရင်ပြည်내ဗအံ့မြို့မှာဆွေးနွေးညှိနှိုင်းခဲ့ကြပါရယ်ကုံသေးဆက်မှုအတင်းချုပ်အနေနဲ့ငင်းချမ်းရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ဆိုတဲ့ဆောင်မုံနဲ့အညီတိုင်းနယ်ပြည်내တွေကိုတွားရောက်ပြီးညှိနှိုင်းနေခဲ့တာပါအပြည့်စုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအမကသတင်းပေးပို့ထားပါရယ်
ကုလသမဂ္ဂရဲ့တာဝန်ကျေတဲ့လုပ်ငန်းများဆိုင်ရာကွန်ရက်ဖြစ်တဲ့ UNGC မှာကရင်ပြည်နယ်အတွင်းစီးပွားရေးလုပ်ငန်းများဝင်ရောက်လုပ်ကိုင်တာတွေလူမှုအကျိုးပြုတဲ့စီးပွားရေးအတိုင်းဝိုင်းတစ်ခုဖန်တီးနိုင်ဖို့အတွက်မေလ14ရက်နေ့ကကရင်ပြည်နယ်ဝန်ကြီးချုပ်ပါဝင်တဲ့ Business for Peace B4P ကိုကုံသေးဆက်မှုအသင်းချုပ်ကဦးဆောင်လုပ်ခဲ့တာပါကရင်ပြည်နယ်ဟာနယ်စပ်မြို့ဖြစ်ပြီးထိုင်းနဲ့မြန်မာအဓိကကုန်သွယ်စီးဆင်းမှုတွေရှိနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီအတွက်ကရင်ပြည်နယ်တွင်းမှာစီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့ငင်းညမ်းရေးဟာအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တယ်ဆိုပြီးကုန်သွယ်ဆက်မှုအသင်းချုပ်ပြည်သူ့ဆက်ဆံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးထက်လင်းဦးကအခုလိုပြောပါတယ်
။ဒီလောက်ထိအရေးကြီးလဲဆိုတော့ဟိုတကယ်ကိုအရန်အရေးကြီးတဲ့ခံစားလာမှာပါတယ်။အပြုလို့ဆိုငင်းညမ်းမရှိဘူးဆိုရင်ကျွန်တော်တို့ကရင်ပြည်မှာသွားတဲ့အခြေအကျုံမမတော့တဲ့တွေ့ကြုံရတော့ငင်းတယ်မရှိဘူးလက်နက်ကိုင်တပွေးဖြစ်တယ်ဒီလိုပြိပက္ခဖြစ်တယ်ဆိုရင်စီးပွားရေးလုပ်ငန်းအနေနဲ့အခြေခံကအခြေခံလုံးဝတကယ်ကြတဲ့ပြည်ပို့ဆောင်ရေးလိုကဏ္ဍမျိုးမှာတော့အခက်အခဲဖြစ်တယ်ခင်ဗျာတော်ဒီကိုပူတန်ရောင်းဝယ်ကုန်စည်ပလဲရေးဆိုရယ်အခြေခံကြတဲ့စီးပွားရေးရဲ့ခန်းကဏ္ဍတော့မှတောင်းရလို့မရပါဘူးပြီးတော့ဒီနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေရောပြည်ရေးလုပ်ငန်းရှင်တွေလူချင်းကြတာဟိုစေစားစီရတာသူတို့ရင်းနှီးနှုတ်နှံမှုမလုပ်ခင်သူတို့ရင်းနှီးနှုတ်နှံမှုဟာသူတို့ရဲ့စီးပွားရေးအဆောက်အအုံတစ်ခုစီးပွားရေးလုပ်ငန်းမှုတစ်ခုကအခိုင်အမာနိုင်ပါမလား ချက်တင်နိုင်ပါမလားဆိုတော့အများစင်းလာပါတယ်ပြည်ပဒါဖြစ်နေတဲ့အခါကျရင်နိုင်ငံတကာရင်းနှီးမြှုပ်နှံမှုရောပြည်တွင်းရုံးနှံဖုံးဆုံးနှံမှုရောဒီအဲ့ဒီပြည်ပဒါဖြစ်နေတဲ့အချိန်နေရာတွေမှာတို့နေရာမလုံချင်ရောဘာဖြစ်လို့လဲဆိုတော့တို့ဆိုးလိုက်တဲ့ရင်းနှီးမြှုပ်နှံမှုဟာရေရှည်တည်တတ်မှာမဟုတ်ဘူးခိုင်မာမှာမဟုတ်ဘူးလို့တို့ကယူဆလို့ကြောင့်မလို့ဒီပြည်နေနေမှုမရှိဘူးဆိုရင်စီးပွားရေးလုပ်ငန်းရှင်များလည်းရှင်တန်မှုမလွယ်တော့ဘူးခင်ဗျ
ကုန်သည်ဆက်မှုအတင်းချုပ်အနေနဲ့ပြည်နယ်အစိုးရအဖွဲ့နဲ့ထွတ်တော်ဥက္ကဋ္ဌတွေပြည်နယ်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းချက်တွေကိုလည်းအခုလိုပြောသွားပါတယ်
အဘိုးကြီးလို့ပြောဥစားတာပြည်ရင်းစီးပွားရေးလုပ်ငန်းရှင်တွေကကျွန်တော်တို့ဒီပြည်နယ်အစိုးရဝန်ကြီးချုပ်နဲ့အခြားဝန်ကြီးတွေလည်းလွတ်တော်ဥပဒေနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဆွေးနွေးခဲ့တာကလာတဲ့ရင်းနှီးမြှုပ်နှံမှုတွေကလူမျိုးတောင်ဝင်ယူတဲ့လုပ်ငန်းတွေတောင်ဝင်ကျတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရကသွတ်တော်ဒီအမတ်ဒီလွတ်တော်ဥပဒေကိုတွေ့တဲ့အခါမှာကျွန်တော်တို့ဒါကိုပြောခဲ့ပါတယ်ခင်ဗျာဟိုဒီပေါင်းကြီးရဲ့လုပ်ငန်းတွေဆိုတဲ့နေရာမှာလည်းတို့စီးပွားရေးလုပ်ငန်းတွေကဟိုနာမည်ကြီးရဲ့လုပ်ငန်းတွေမှာအရင်ဟိုကမ္ဘာမှာအောင်မြင်တဲ့လုပ်ငန်းတွေဆိုရင်တို့ကဟိုတာဝန်ကျေတဲ့အကြောင်းပြီးတော့ကျင့်ဝတ်လိုက်နာတဲ့အကြောင်းကိုပြပြချာချာကမ္ဘာကိုချပြတဲ့လုပ်ငန်းတွေရှိရပါတော့။အဲ့လိုလုပ်ငန်းတွေကိုဦးစားပေးပြီးတော့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံကိုပေးဖို့ကျွန်တော်တို့ကဟိုကျင်းလုပ်ငန်းရှင်တွေကိုဒီကအစိုးရကိုကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။အဲ့ဒါကိုလုပ်ခဲ့ရမှာ
။ UNGC ကိုဂတိကဝေပြုတဲ့အခါမှာကုလသမဂ္ဂကထုတ်ပြန်ထားတဲ့စီကန်းဆယ်ချက်ကိုလိုက်နာရမှာ၄လူအခွင့်ရေးလုံသားခွင့်ရေးတွေကိုလေးစားလိုက်နာရမှာ၄တဘာဝပတ်ဝန်းကျင်ကိုကာကွယ်စောင့်ရှောက်တာတွေကိုလည်းလုံဆောင်ရမှာဖြစ်ပြီးအာဂရိလိုက်စားမှုတွေကိုရှောင်ကျဉ်နိုင်ဖို့ဥပဒေကိုလိုက်နာဖို့ဥပဒေဘောင်အတွင်းကလုံကြဖို့ကျင့်ဝတ်ရှိတဲ့လူမှုတာဝန်ယူတဲ့လုပ်ငန်းတွေဖြစ်ရမယ်ဆိုတဲ့အကြောင်းကိုတော့တာဝန်ကျေတဲ့လုပ်ငန်းများဆိုင်ရာကွန်ရက် UNGC Network မြန်မာရဲ့ဥက္ကဋ္ဌဒေါက်တာအောင်ထွန်းသက်ကလည်းကရင်ပြည်နယ်လုပ်ငန်းရှင်များကိုတိုက်တွန်းသွားခဲ့ပါတယ်။ကရင်ပြည်နယ်ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းက UNGC Network မြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကတိပြုလက်မှတ်လည်းရေးထိုးခဲ့ကြပါတယ်။ကုန်သည်စက်မှုအသင်းချုပ်အနေနဲ့ငင်းငယ်ရေးအတွက်စီးပွားရေးလုပ်ငန်းများ Business for Peace B4P ကိုရန်ကုန်မြို့မှာ April 10ရက်နေ့ကနေစတင်မိတ်ဆက်ခဲ့ပြီးမွန်ပြည်နယ်ကရင်ပြည်နယ်တွေမှာကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်။
မအေးအေးမသတင်းပေးဖို့တော့တာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးရင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လာလည်းပုံရခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာကိုဝင်းတို့ဝင်းတို့ရှာနေရတာဒီကဲပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးပိုးရောက်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းတင်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ကနေတနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရှမ်းပြည်နယ်တွင်သတင်းဖက်ဆက်ရအောင်ပါရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်တို့မြို့နယ်အတွင်းကပအိုးချေးရွာနေရွာမှာအဖြစ်ရရှမ်းတပ်ဖွဲ့ကလူသစ်ကောက်ယူစုဆောင်းတာကြောင့်နေရရင်ကနေနှာဟီးရွာဘုံတော်ကြီးကျောင်းကိုတင်းရှောင်ထွက်ပြေးနေကြပါတယ်တင်းရှောင်သူဦးရေဟာစုစုပေါင်းလူ100လောက်ရှိပြီးတော့ရေရှည်မှာစားဝတ်နေရအတွက်အခက်အခဲရှိနေကြောင်းလဲအကူအညီပေးရအဖွဲ့တွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မောင်မယ်မျိုးနဲ့ကဒူးကြီးဒေတာမှာပြီးခဲ့တဲ့အပတ်တွင်က NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကလူသစ်စုဆောင်တာတွေလှုပ်ဆောင်နေတယ်လို့ဒေတာကန်တွေအရက်ဘက်နဲ့ပို့လက်နက်ကင်အဖွဲ့တွေဘက်ကပြောဆိုကြတာဖြစ်ပါတယ်လောလောဆယ်ဂရုကြီးဒေတာရွာနှစ်ရွာကဒေတာကန်တွေတင်းရှောင်နေရတဲ့အခြေအနေကိုကူညီထောက်ပံ့ရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
မောင်မယ်မျိုးနဲ့ကဒူကြီးတရာအုပ်စုဖြစ်တဲ့ပုံစုံရွာနဲ့ဒီမဲတစီရွာပေါ့သူတို့အဲ့ဒီနှစ်ရွာကဟိုရွာသားတွေစစ်သားစုဆောင်တဲ့အဆက်ကြောင့်မလို့ရွာသားတွေကဒီသူတို့ရွာကနေပေါ့နော်ဆယ်မိုင်ခန့်ကွာဒီနာဟီရွာပေါ့နော်အဲ့ဒီမှာနာဟီဖုတ်ကုန်းကြီးကျောင်းမှာသူတို့စစ်ရှောင်နေရတယ်ဗျအာလူဦးရေက200ဝန်းကျင်ရှိတယ်ခင်ဗျအထူးသဖြင့်တော့ဒီအမျိုးသမီးတွေကလေးတွေပို့ပြီးတော့မှများလာပေါ့ အကောင်းမောင်းတန်ရှိတဲ့ယောက်ျားတွေသူတို့ကစူးစောင်းကြတယ်။တကယ်လို့အဲ့ဒီယောက်ျားတွေကတော့တကယ်တချို့လူတွေကမသွားကြအောင်မသွားကြတော့သူအဖေလူတွေကိုအမျိုးပေါ့ဖန်ချုပ်တာမျိုးတွေဖြစ်လာတော့အာရွာသားတွေကအဲ့ဒီတောင်မခံနိုင်ဘူး။ဒါကြောင့်မို့သူတို့တင်းရှောင်တာပေါ့နော်။
နာဟီကျေးရွာကလည်းတင်းချောင်လာသူတွေကိုရေရှည်ထောက်ပံ့ပေးဖို့အတွက်အခက်အခဲရှိနေကြောင်းလည်းအခုလိုဆက်ပြောပါတယ
်။စစ်ပေးဆောင်တွေကသူတို့စားဖို့တောက်ဖို့အတွက်သူတို့အခက်အခဲရှိနေတယ်။ဘုံကြီးကျောင်းမှာနေရဖက်ကလောမှာဘုံကြီးကသူတို့စားဖို့အတွက်တည်းစီစဉ်ပေးတာမျိုးတွေတော့ရှိတယ်။သူစမဲ့လည်းမလောက်ဘူး။ခွာဆောင်တွေဒီချင်းဖောင်တွေအစားစေးပါးတွေအစားပေါ့နော်။ဒါတွေအခက်အခဲတွေရှိတယ်ပေါ့နော်။
တောင်ကြီးမြို့အခြေစိုက်ပိုးအိုလူငယ်အဖွဲ့အစည်းတွေကလည်းဒေသခံပြည်သူတွေစီကနေတင်းရှောင်နေသူတွေအတွက်အလှူငွေစားနပ်ရိက္ခာနဲ့ထောက်ပံ့ရေးပစ္စည်းတွေကောက်ယူနေပါတဲ့ရှမ်းပြည်နယ်ပြည်နယ်အဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကအဖွဲ့ဝင်တဦးဖြစ်တဲ့ခွန်ဆိုးထွန်းအောင်ကကရူကြီးဒေသအရေးကိုဖြည့်ရှင်းဖို့အတွက် GMC အရေးပေါ်အစည်းအဝေးခေါ်ဖို့တင်ပြထားတယ်လို့ပြောပါတယ်
ကျွန်တော်ဒီဒီပထရဲ့ဒီအသေးလေးလေးနဲ့ပြောကျွန်တော်တို့ဒီ GMC ရေးဖို့ဖြည့်ဝေးလေးခေါ်ပေးပါဒီကဒူးကြီးစိတ်စားနေဆိုပြီးတော့မှကျွန်တော်တို့ဒီရတာပုံစံတွေအနေနဲ့ကျွန်တော်ကသူတို့တင်ပြထားတာပေါ့နော်အကြံပြုထားတာပါဖြစ်နိုင်ဒီပေးရဲ့နေ့အတွင်းမှာဒီအရေးပေါ်ဖြည့်ဝေးလေးခေါ်ပါစိတ်ချင်ပြည့်စုံကြဒီဖြစ်နေပြီအရေးပေါ်ဖြည့်ဝေးရဲ့ကျွန်တော်တို့အများဆုံးဒီနေရာပြန်နိုင်ဖို့အတွက်ဒီနောက်နောက်ဒီလိုမျိုးကျက်နာလေးတွေမရှိအောင်ကျွန်တော်တို့ဘယ်လိုရှောင်ကြားပြီးနိုင်ကိုဒီလိုမျိုးလေးအကြံပြုရတယ
်လက်ရှိမှာရှမ်းပြည်နယ် GMC ဥက္ကဋ္ဌကခီးထွက်နေကြောင်းနဲ့ဒုဥက္ကဋ္ဌကအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကအစဉ်အသင့်မရှိသေးကြောင်းပြန်ကြားတယ်လို့လည်းပြောပါတယ်ကဒူးကြီးဒေသဟာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ PNLO ခေါ်ပို့အိုလက်နက်ကိုင်အဖွဲ့နဲ့ RCSS SSA တောင်ပိုင်းအဖွဲ့အကြားနေမြေပိုင်ဆိုင်မှုအရအငင်းပွားနေတဲ့ဒေတာဖြစ်ပါတယ်။လွန်ခဲ့တဲ့2014ခုနှစ်အတွင်းကလည်းအဲ့ဒီဒေတာမှာနှစ်ဖက်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ဘူးပါတဲ့။ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကိုဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလန်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံအပဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုပိုးလန်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနှီးမြှုပ်နှံမှုတွေကြောင့်ခါသီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VO ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
မနက်ဖြန်အင်္ဂါနေ့ညတရိုက်လေးလိုင်းစီစဉ်မှပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရက်ဆစ်ထိုင်ယစ်အာရိုဝါနိုရဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဆီးရီးယားနိုင်ငံထဲက IS အစွန်ရောက်တွေကိုတိုက်နေတဲ့အမေရိကန်တို့ကြောထောက်နှောက်ခံပေးထားတဲ့ Cut လက်နက်ကင်တပ်ဖွဲ့အရေးကိစ္စဟာလွန်မှုနေလိမ့်မယ်လို့ခန့်မှန်းရပါတယ်။တူရကီနိုင်ငံအတွင်းလွတ်လပ်တဲ့ကတ်ပြည်နယ်ထူထောင်ဖို့တိုက်ပွဲဝင်နေတဲ့ PKK အကြမ်းဖက်အဖွဲ့နဲ့ဆီးရီးယားနိုင်ငံထဲကကတ်တပ်ဖွဲ့တွေဆက်နွယ်မှုရှိတာကြောင့်အမေရိကန်ရဲ့ရည်တည်မှုနဲ့ပတ်သက်ပြီးတူရကီဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့ဦးစားပေးရင်မှတ်ချက်တွေဟာစစ်သွေးကြွတွေကိုနှိမ်နှင်းဖို့ဖြစ်ပြီးကတ်တပ်ဖွဲ့တွေဟာအတခုဒီရောဒေသခံအင်အားစုဖြစ်ပါတယ်။ VOA သတင်းထောက်ဇလာတီဆာဟုတ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြထားပါရစေ။
စီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြွရရဲ့အမာဂန်နေမြေရခါမြို့ကိုပြန်လည်သိမ်းပိုက်ဖို့ကြိုးပမ်းနေတဲ့မဟာမိတ်တပ်တွေကိုစီးရီးယားကတ်တပုန်တွေကဥဆောင်နေတာပါ အကြံဖက်သမားတွေကိုနှိမ်နှင်းရမှာအောင်မြင်မှုရဖို့စီးရီးယားခတ်သဘုံတွေကိုဆစ်လက်နက်တွေထောက်ပံ့သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကလွန်ခဲ့တဲ့သတင်းပတ်အတွင်းပြောဆိုထားပါတယ်။လင်းနစ်တာအတွင်းပထမဆုံးအကြိမ်အနေနဲ့သမရအာဒိုဝန်အင်မီရောကိုတွားရောက်လက်ပတ်ပြီးရန်အနေငယ်ကြမှာအခုလိုကြေညာချက်ထွက်လာတာပါ။ဝူဒရိုဝီဆင်ဆန်နာကအရှိအလေပိုင်းကြီးရကျွမ်းကျင်သူဟင်နရီဘာခီးက
Adon is very insistent.
PKK ကတဘုံနေနဲ့မဟာမိတ်ဖွဲ့ထားတဲ့ Syria ကတိုက်ခိုက်ရေးသမားတွေကိုအမေရိကန်ကလက်နက်ထောက်ပံ့မပေးသင့်ဘူးလို့ Adon ကအမြဲပြောနေတာပါ။ဒါပေမဲ့လို့ Syria ကရခါမျိုးကိုပြန်သိမ်းနိုင်မယ့်တခြားဖွဲ့လည်းမရှိပါဘူး
။သမ္မတ Trump အနေနဲ့လည်းရခါမျိုးက IS တွေကိုအပီးတိုင်ချေမှုန်းကျင်နေတာပါလို့ Baki ကအခုလိုပြောပါရယ်။
He wants to take Dhaka because he wants to be
သူကရခါကိုသိမ်းကျင်နေတာပါ။ဘာလို့လဲဆိုတော့အရင်သမ္မတ Obama မလုံနိုင်ခဲ့တာကိုသူကလုံနိုင်တယ်ဆိုတာမျိုးပြောကျင်နေတာပါ။
ရခါကိုသိမ်းပိုက်နိုင်မှုဆိုရင်စီးရီးယားခတ်တပ်ဖွဲ့တွေနဲ့မဟာမိတ်လုတာဟာအကောင်းဆုံးရွေးချယ်မှုဖြစ်တယ်လို့အမေရိကန်စစ်ဘက်အရာရှိတွေကလည်းအကြံပြုထားတာပါ Mr. Baki က
ရခါကိုသိမ်းနိုင်မဲ့သူဘယ်သူမှမရှိပါဘူးစီးရီးယားခတ်တွေကတော့မန်ဘစ်မြို့ကိုသိမ်းပြီးတော့တပ်တွေပြခဲ့ပြီးပါပြီရခါကိုသိမ်းဖို့အစီအစဉ်တွေဆွဲပြင်ဆင်နေတာလည်းအတော့ကိုကြာနေပါပြီ
စီးရီးယားခတ်တွေအရေးအမေရိကန်တို့ရဲ့ရည်တည်ချက်ပြောင်းလဲလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်ခီးစဉ်မတိုင်ခင်မှာမစ္စတာအာရိုဝန်ကပြောဆိုခဲ့ပါတယ
်ဒိုလေးစီလာဘူစီယာရတီမစ်ဒ
ကျွန်တော်တို့ကြားထားတာတွေကအခြေအမြစ်မရှိတာတွေလို့ပဲထင်နေပါတယ်တည်တည်ချာချာလေးနဲ့ပြောတာပါခီးစဉ်အတွင်းဒီကိစ္စနဲ့ပတ်သက်ပြီးပြပြသားအဖြေထွက်မယ်လို့ထင်ပါတယ်
လွန်ခဲ့တဲ့နှစ်ကတူရကီဆက်အာနာသိမ်းမှုအတွင်းနောက်ကွယ်ကအဓိကကြိုးကင်ခဲ့တယ်လို့ဆွဆွဲထားတဲ့အမေရိကန်ရောက်တူရကီဘာသာရေးခေါင်းဆောင်တဦးဖြစ်သူဖတူလာဂူလန်ကိုတူရကီကအလိုရှိနေတာပါဒါပေမဲ့လည်းသမ္မတထရမ့်အနေနဲ့အဓိကကြားတဲ့ကိစ္စရပ်တွေမှာသဘောထားပြောင်းလဲဖို့မဖြစ်နိုင်ဘူးလို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတော့ပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00ခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါအောင
်မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဘူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့တုန်းကစမ်းသပ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုတာဖြစ်ပါတယ်ကမ္ဘာတဝန်းနိုင်ငံပေါင်း150ကျော်မှပြီးခဲ့တဲ့ရက်ပိုင်းကစလို့ကွန်ပျူတာဆိုက်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရဲ့အတွင်းလုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်နဲ့ update မလုပ်ထားနိုင်တာကြောင့်ရုံးလုပ်တွေပြန်ဆမဲ့ဒီကနေ့တနင်္လာနေ့မှာပဲတိုက်ခိုက်ခံရမှုကြရက်ကဆက်လက်ဖြစ်ပွားနိုင်ပွဲရှိနေပါတယ်ransomware လို့ခေါ်တဲ့ငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှာကအဖွဲ့အစည်းအနည်းဆုံး3000ကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောဆိုထားပါတယ်အီရန်နဲ့နယ်စပ်အနီးစီးရီးယားနိုင်ငံပတ်ချံမှာဒီကနေ့တနင်္လာနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေအတွင်း23ဦးသေဆုံးတယ်လို့စီးရီးယားအရေးစောက်ကြည့်ရေးအဖွဲ့ကပြောပါတယ်။ El Bagmel ကလေကြောင်းတိုက်ခိုက်မှုဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုပစ်မှတ်ထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ဗြိတိန်အခြေစိုက်စီးရီးယားအရေးစောက်ကြည့်ရေးအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံတွင်ပဋိပက္ခဒေသတွေမှာအကူအညီပေးရေးအဖွဲ့တွေပိုပြီးလွတ်လွတ်လပ်လပ်ဝင်ရောက်ကူညီခွင့်ပေးဖို့ဥရောပသမဂ္ဂ EU ကတောင်းဆိုလိုက်ပြီးအကူအညီလိုအပ်နေသူတွေအတွက် EU ဘက်ကထောက်ပံ့မယ်လို့လည်းအခိုင်အမာပြောဆိုပါတယ်။ဥရောပသမဂ္ဂ EU ရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးနဲ့ပဋိပက္ခဖြည့်ဆည်းရေးဆိုင်ရာမဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုင်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပြောဆိုတာဖြစ်ပါတယ်ရှင်။
သတင်းအကျဉ်းချုပ်ကိုမသိငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zuwel L တရစ်ဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 ၊လိုင်းဒိုမီတာ50 kHz 5955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.